မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ဒိန်းစေးကွက်ထဲဝင်ရောက်လာတဲ့ Facebook ဆိုတဲ့သတင်းရန်ကုန်တက္ကသိုလ်နှစ်တရာပြည့်အထိတ်အမှတ်ညံစမ်းဗဟေတိပြိုင်ပွဲပြုလုပ်မယ်ဆိုတဲ့သတင်း Oppo F17 Pro ကိုပြည်တွင်းစေးကွက်အတွင်းစတင်ဝယ်ယူနိုင်ပြီဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ဒိန်းစေးကွက်ထဲဝင်ရောက်လာတဲ့ Facebook ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် Facebook ကတော့Cloud Gaming ဈေးကွက်ထဲဝင်ရောက်လာပါတယ် Facebook က Amazon ဒါမှမဟုတ် Google လို့တည်တက် Cloud Gaming ဝန်ဆောင်မှုမိတ်ဆက်တာတော့မဟုတ်ပါဘူး Facebook အတိတ် App ထဲမှာ Cloud Game တွေကိုမိတ်ဆက်ခဲ့တာပဲဖြစ်ပါတယ်ကျွန်တော်တို့ကအခမဲ့ကစားနိုင်တဲ့ Game တွေလုပ်နေပါတယ်ပြတ်တောက်မှုမရှိတဲ့ Game တွေကိုဖန်တီးနေပါတယ်ကျွန်တော်တို့က 60fps 4K Game တွေထုတ်မယ်လို့ဂရုမပေးနိုင်ပါဘူးအဲ့ဒီလို Game တွေအတွက်တစ်လ $6.99 ကောက်ခံမှာပါဒါအပြင်ဂိမ်းခလုတ်လိုမျိုးထုတ်ကုန်တွေလည်းရောင်းမှာမဟုတ်ပါဘူးလို့ Facebook Game 2 ဥက္ကဋ္ဌဖြစ်သူကပြောခဲ့ပါတယ် Facebook ဟာဂိမ်းအမျိုးအစားမျိုးစုံအတွက် Cloud ကိုစူးစမ်းသွားမယ်လို့လည်းပြောခဲ့ပါတယ် Facebook ဟာလွန်ခဲ့တဲ့10နှစ်လောက်ကဂိမ်းစည်းကွက်ထဲရောက်လာပြီးတော့ HTML5 မပြောင်းခင်Flash Fanpage နဲ့စတင်ခဲ့ပါတယ်ဆက်လက်ပြီးရန်ကုန်တက္ကသိုလ်နှစ်တရာပြည့်အထိတ်အမှတ်ညံစမ်းဗဟေရီပြိုင်ပွဲပြုလုပ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်2020ပြည့်နှစ်ဒီဇင်ဘာလ1ရက်မှာကြာရောက်မယ်ရန်ကုန်တက္ကသိုလ်နှစ်တရာပြည့်အထိတ်အမှတ်ညံစမ်းဗဟေရီပြိုင်ပွဲကျင်းပပြုလုပ်သွားမှာပဲဖြစ်ပါတယ်ပြိုင်ပွဲကိုတက္ကသိုလ်ဒီဂရီကောလိပ်အသီးသီးမှတက်ရောက်လျက်ရှိတဲ့ကျောင်းသားကျောင်းသူတွေတစ်ဖွဲ့မှာ3ဦးပါဝင်တဲ့အဖွဲ့ဖွဲ့ကအဖွဲ့လိုက်ဝင်ရောက်ရှင်ပြိုင်နိုင်မှာပဲဖြစ်ပါတယ်ပါဝင်ရှင်ပြိုင်လို့သူတွေအနေနဲ့ပြိုင်ပွဲဝင်ရှောက်လာပုံစံတွေကိုဖြည့်စွက်ခါနိုဝင်ဘာလ3ရက်နေ့နောက်ဆုံးထားကပြန်လည်ပေးပို့ရမှာပဲဖြစ်ပါတယ်ရွေးချယ်ခံရသူများစီရင်ကိုနိုဝင်ဘာလ5ရက်မှာ www.uy.edu.mm နဲ့ www.dagonuniversity.edu.mm မှာကြေညာပေးသွားမှာဖြစ်ပြီးတော့ပြိုင်ပွဲဝင်တွေအနေနဲ့ကျော်ဝင်သမိုင်းပေါမောက်ခငိမ့်ရေးသားတော့ဂန်းကုံမြေမှရန်ကုန်တက္ကသိုလ်စာအုပ်အော်တိုဘာလထုတ်ကျင်းမုံသတင်းစာနဲ့မြမအလင်းသတင်းစာတို့မှရန်ကုန်တက္ကသိုလ်ဆိုင်ရာဆောင်ပါများအင်တာနက်စာမျက်နှာရှိရန်ကုန်တက္ကသိုလ်သမိုင်းဆိုင်ရာအထောက်အထားများကိုကြိုတင်လေ့လာဖတ်ရှုထားရမှာပဲဖြစ်ပါတယ်အသေးစိတ်အချက်အလက်တွေကို www.uy.edu.mm နဲ့ www.dagonuniversity.edu.mm မှာလကောင် National Universities of Art and Culture Yangon NUACYGN Official မှာလကောင်ဖုန်း399-2646-6129နဲ့399-569-4112တို့ဆက်သွယ်ဆုံဆန်းနိုင်မှာပဲဖြစ်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Oppo F17 Pro ကိုပြည်တွင်းဈေးကွက်အတွင်းစတင်ဝယ်ယူနိုင်ပြီဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ AI Portrait Camera 6ခုနဲ့ 13W VOOC Flatos 4.0 နည်းပညာပါဝင်တဲ့ Oppo F17 Pro ကို39,900ကျပ်နဲ့မြန်မာနိုင်ငံတဝန်းရှိ Oppo အယောင်ဆိုင်တွေမှာစတင်ဝယ်ယူနိုင်ပြီဖြစ်တယ်လို့သိရပါဗျ။ Oppo F17 Pro ကို Shiny Matte ပုံစံနဲ့ဖန်တီးပြုလုပ်ထားပြီးတော့ Magic Blue နဲ့ Matte Black အယောင်နှစ်မျိုးရွေးချယ်ဝယ်ယူနိုင်မှာပဲဖြစ်ပါတယ်။ဝယ်ယူတဲ့အခါမှာ Beta Sound လွယ်အိမ် Eye Light Bud နဲ့ Mindel Sync အသစ်အသုံးပြုသူတွေအတွက် 10GB Data Package ကို၎င်း Mindel Sync အဟောင်း30နေသူတွေအတွက် 5GB Data Package ကို၎င်းပေးရသွားမယ်လို့လည်းသိရပါဗျ။ Oppo F17 Pro မှာကြီးမားကျယ်ပြန့်တဲ့ 6.43 inches Full HD Plus Super AMOLED Display ကိုအသုံးပြုထားပြီးတော့6000mAh battery နဲ့အတူ 13W VOOC Flat Charge 4.0 နည်းပညာအသုံးပြုထားတဲ့အတွက်5မိနစ်အားသွင်းရုံနဲ့4နာရီဖုန်းခေါ်ဆိုမှုမိနစ်20အားသွင်းရုံနဲ့53ရာခိုင်နှုန်းရောက်အောင်အားသွင်းပေးနိုင်မှာပဲဖြစ်ပါတယ်အားအပြည့်သွင်းခြင်းအတွက်53မိနစ်ခန့်သာကြာမယ်လို့သိရပါတယ် Oppo F17 Pro မှာ 48 megapixel main camera 8 megapixel wide angle 2 megapixel mono နဲ့ 2 megapixel mono စတဲ့ကျော်ဘက်ကင်မရာလေးလုံး 60 megapixel main camera 2 megapixel depth sensor စတဲ့ front camera နှလုံးတို့ကိုအသုံးပြုထားပါတယ် 8GB RAM 128GB ROM နဲ့ဖြစ်ပြီးတော့ MediaTek Helio P95 AI chipset ကိုအသုံးပြုထားပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလ မှာပြည်သက်တွေအနေနဲ့လည်းကျမ်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျမကတော့ဝေမြင့်မှုပါ။